Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington DC မြို့တော်အမေရိကန်တန်က2014ခုနှစ်ဇွန်လ28ရက်စနေနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရန်တိုင်းမှာဒီကနေ့မနက်မှာကြားကြားမဲ့သတင်းတွေမှာတော့ယူကရိန်းနိုင်ငံကဥရောပသမဂ္ဂနဲ့ကုန်သွယ်ရေးစီးပွားရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးတော့ခွဲထွက်ရေးသမားတွေနဲ့လည်းအပြစ်ခတ်ရစဲရေးကို300ထပ်တိုးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကမြေမြုံမိုင်းပိုင်ဆိုင်မှုတွေကိုချော့ချတော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့သူတို့ရဲ့ဒုံးကျည်စမ်းသပ်ပစ်လက်မှုအောင်မြင်တယ်လို့ညင်ညာလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်တဲ့အတူအခုမနက်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့သတင်းဆောင်မတွေမှာတော့ဒီအိန္ဒိချင်းထိုင်းနိုင်ငံမှာလွန်ခဲ့တဲ့တလကအာနာသိန်းစစ်ဆိုရကဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲပြီးသွားတဲ့အကြောင်းကြေညာခဲ့တာနဲ့အတူမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့ရခိုင်ဒေသတွင်နိုင်ငံသားစစ်စစ်ရေးနဲ့ပတ်သက်လို့
ဒီ INDB ဆိုတဲ့ကင်မ်တွေကသွားကြည့်လိုက်လို့ရှိရင်အိန္ဒါတွေ၊ဒီလောင်အိန္ဒါတွေ၊ကင်မ်တွေ၊ဂျိတ်ခါတွေနဲ့အမေတို့အဆင်ပြေနေတယ်ကိုယ်တို့ရဲ့တကယ်ရခိုင်တိုင်းဒါအစ်စ်ကျော်ရီမှာအင်တာမရှိဘူ
းရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်အစိုးပြုခံထားရသူဗိုလ်ချုပ်မောင်မောင်အောင်ရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြရပါမယ်ပြပဗန်ကြီးတွေမကြခင်ဝင်လာတဲ့အခါမှာပြည်ရင်းဗန်လုပ်ငန်းတွေကိုအကာအကွယ်ပေးနိုင်မဲ့ဤဥပဒေတွေပြဋ္ဌာန်းနိုင်ရေးတောင်းဆိုအကြံပြုထားကြောင်းသတင်းဆောင်ပါတပုတ်နဲ့အတူနောက်ပိုင်းမှာတော့ကဘာဖလားဗိုလ်လူပွဲအကျိုးသုံးသက်ချက်တွေကိုလည်းနားဆင်ကြရပါမယ်အခုအရင်ဆုံးတော့2014ခုနှစ်ဇွန်လ28ရက်စနေနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုစော်ဝင်းလိုင်းတို့ကကြီးညာပေးကြပါမယ်ရှင
်ယူကရိန်းနိုင်ငံကဥရောပသမဂ္ဂနဲ့ကုန်သွယ်ရေးနဲ့စီးပွားရေးသဘောတူစာချုပ်တရက်ကိုတောက်ချနေမှာလက်မှတ်ရေးထိုးလိုက်ပါတယ်အဲ့လိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာရုရှားနိုင်ငံကအမျက်ဒေါသထွက်ခဲ့ပြီးတော့လက်တုံပြန်သွားမယ်လို့လည်းချိန်ချောက်လိုက်ပါတယ်ဒီသဘောတူညီချက်ဟာရုရှားလိုလာတဲ့သမ္မတဟောင်းဗစ်တာယန်နီကိုဗစ်မနစ်တုံးကလက်မှတ်ရေးထိုးဖို့ညှဉ်းဆန်ခဲ့တဲ့သဘောတူစာချုပ်ဖြစ်ပါတယ်။အဲ့လိုမျိုးလက်မှတ်ရေးထိုးဖို့သဘောမတူခဲ့တဲ့အတွက်ယန်နီကိုဗစ်ကိုဖြုတ်ချတာတွေနဲ့မတည်ငြိမ်မှုတွေလည်းဖြစ်လာခဲ့ရတာပါ။ EU နဲ့ Ukraine သဘောတူညီချက်ဟာနိုင်ငံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဖြစ်ပြီးဒီသဘောတူညီချက်ကြောင့် Ukraine နဲ့အဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပသမဂ္ဂကြားမှာလွတ်လပ်စွာကုန်သွယ်ခွင့်ရမှာလည်းဖြစ်ပါတယ်။ဒါ့အပြင် Ukraine အနေနဲ့လည်းဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ဖို့တဆင့်ပိုနီးဆက်လာပြီဖြစ်သလိုရုရှားရဲ့ဩဇာလွှမ်းမိုးမှုအောက်ကလည်းပိုပြီးတော့ဝေးကွာလာစေခဲ့ပါတယ်။ယူကရိန်းသမ္မတသစ်ပက်ထရိုပိုရိုရှန်ကိုကတော့ဒီနေ့ဟာယူကရိန်းနိုင်ငံအတွက်ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီတော့တွင်မှာပဲယူကရိန်းသမ္မတပိုရိုရှန်ကိုကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့တစ်ဖက်သက်အပြစ်ခတ်ရဆဲတာကိုနောက်ထပ်300ထပ်တိုးလိုက်ပါတယ်။ယူကရိန်းစစ်တပ်ဘက်ကအပြစ်ရနေသေးတယ်တော့သူတို့ဘက်ကလည်းအပြစ်ရထားမှာဖြစ်တယ်လို့တချို့သဘုံအဖွဲ့တွေကပြောပါတယ်။ယူကရိန်းရှေ့ကျန်းကပြဿနာတွေရောကြတော့အောင်လုပ်ဖို့ခွဲထွက်ရေးသမားတွေနဲ့မော်စကိုမှာရှိတဲ့သူတို့ကိုထောက်ခံသူတွေကို EU ဥရောပသမဂ္ဂကတောင်းဆိုလိုက်ပါတယ်ခင်ဗျာ
ဂျော်ဂျီယာမော်လ်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေဟာ EU ဥရောပသမဂ္ဂနဲ့အကောက်ခံမဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုတောက်ချနေကလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ် EU ရဲ့စံချိန်စံနှုန်းအနေနဲ့ပြည်မီတည်၍ဒီသုံးနိုင်ငံအနေနဲ့အကျိုးအမြတ်အများပြားရနိုင်မဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးနဲ့လွတ်လပ်စွာကုန်သွယ်ခွင့်ရကြမှာဖြစ်ပါတယ်အခုလိုသဘောတူညီချက်ကိုလက်မှတ်ထိုးလိုက်ခြင်းအပြင်ဒီသုံးနိုင်ငံအနေနဲ့ EU နဲ့နိုင်ငံရေးအရာပုံမှုပူးပေါင်းဆောင်ရွက်မှုတွေရှိလာမှာဖြစ်သလိုရုရှားနိုင်ငံနဲ့အလားတူသဘောတူညီချက်မျိုးလက်မှတ်ရေးထိုးခွင့်ရှိမှာမဟုတ်ပါဘူးသူတို့အဆိုအရစီးပွားရေးအရာကြိုးကြော်ရန်ဆမှုလို့ဆိုတဲ့ဒီသဘောတူညီချက်အတွက်နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပေါ်နိုင်တယ်ဆိုပြီးရုရှားကသတိပေးလိုက်ပါတယ်ဒါပေမဲ့ဒီသဘောတူညီချက်ဟာဥရောပတိုက်တစ်ခုတည်းဖြစ်ရေးလွတ်လပ်မှုနဲ့ညီညွတ်မှုတွေအတွက်ရှေ့ချေတလန်းတွက်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်တခြားဖြစ်ပေါ်မှုတစ်ခုမှာတော့လက်ဇင်ဘတ်ဝန်ကြီးချုပ်ဟောင်းဂျင်ကလောက်ယန်ကာကိုဥရောပကော်မရှင်အကြီးအကဲဖြစ် EU ခေါင်းဆောင်တွေကရွေးချယ်လိုက်ကြပါတယ်။ဂျင်ကလောက်ယန်ကာဟာပြုပြင်ပြောင်းလဲရေးကိုမလိုလားသူဖြစ်တဲ့အပြင်ဥရောပသမဂ္ဂရဲ့လုပ်ငန်းတွေရော့ပော့သွားစေနိုင်တယ်ဆိုပြီးအဲ့ဒီရွေးချယ်မှုကိုဗြိတိန်ကကန့်ကွက်လိုက်ပါတယ်
။ Syria နဲ့ Iraq နိုင်ငံကြားပွင့်နေတဲ့နိုင်ငံငယ်ဆက်ကိုသဘုံတွေခြိတက်ဖြတ်ကျော်ခဲ့ကြတဲ့အတွက်ဒေသတွင်းမှာရှုပ်ထွေးမှုတွေကိုဖန်တီးစေခဲ့တယ်လို့သဘောထားပြောပြောင်းတဲ့ Syria အတိုက်ခံဖွဲ့ရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ကျမ်းဖတ်သမားတွေကိုအရင်ကထက်ပိုပြီးပြင်းပြင်းထန်ထန်တိုက်ပွဲဝင်သွားဖို့လိုတယ်လို့ဆီးရီးယားတိုက်ခိုက်အဖွဲ့ခေါင်းဆောင်အမတ်အယ်ဂျာဘာကအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကိုဆော်ဒီအာရေဗျနိုင်ငံမှာပြောလိုက်ပါတယ်သူရဲ့တိုက်ခိုက်သဘုံအဖွဲ့ဟာဆီးရီးယားသမ္မတဘရှာအယ်အဆတ်ဆိုရတက်နဲ့အယ်ကိုင်ဒါနဲ့ဆက်စပ်နေတဲ့ ISIL စစ်သွေးကြော်တွေကိုတိုက်နေရတဲ့အတွက်အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေစီကနေပြပအကူအညီတွေပို့ပေးဖို့တောင်းဆိုလိုက်ပါတယ် ISIL ဆွန်နီအစွန်းရောက်တည်နဲ့တိုက်နေတဲ့နယ်ကြားတိုက်ပွဲတွေမှာအလဲလက်ကြတဲ့ဆီးရီးယားသဘုံအဖွဲ့တွေဟာအရေးကြီးတဲ့အခမ်းကဏ္ဍမှာရှိတယ်လို့လည်း အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဟာဆီးရီးယားနဲ့အီရတ်နိုင်ငံကပြဿနာတွေမှာစစ်သွေးကြွတွေရဲ့ချိန်ချောက်မှုတွေကိုတိုက်ထုတ်နိုင်ဖို့အတွက်ဒေသတွင်းခေါင်းဆောင်တွေကိုအားပေးဖို့အတွက်အရှေ့လယ်ပိုင်းဒေသကိုရောက်ရှိနေတာလည်းဖြစ်ပါတယ် ISIL နဲ့အဆက်ဆွေးရောက်ကိုတိုက်နေတဲ့ဆီးရီးယားသဘုံတွေကိုဆော်ဒီအာရေဗျနိုင်ငံကလည်းအပြေအဝထောက်ခံထားပါတယ်ခင်ဗျာ
လူကိုသေဆွေဖို့ရည်ရွယ်ထုတ်လုပ်ထားတဲ့မြေမြုပ်ပိုင်းပန်ဆိုင်မှုကိုဖြည်းဖြည်းချင်းလျှော့ချသွားမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြေမြုပ်ပိုင်းအသစ်တွေထပ်မံထုတ်လုပ်မှာမဟုတ်သလိုဝေယူခြင်းလည်းပြုလုပ်တော့မှာမဟုတ်တဲ့အပြင်အဆုံးသတ်မှာနိုင်ငံတကာမြေမြုပ်ပိုင်းအသုံးပြုမှုတားဆီးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းသမ္မတဩဘာမအဆိုရကပြောပါတယ်။အော်တာဝါသဘောတူညီချက်လို့ခေါ်တဲ့15နှစ်ကြာအဲ့ဒီမြေမြုပ်ပိုင်းသဘောတူညီချက်ကိုပြန်လည်တုံ့တက်ဖို့မိုဇမ်ဘစ်နိုင်ငံမပူတိုမြို့မှာကျင်းပနေတဲ့ညီလာခံအတွင်းအမေရိကန်ပြည်ထောင်စုကတောက်ချနေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အော်တာဝါသဘောတူညီချက်နဲ့အညီလှုပ်ဆောင်နိုင်ဖို့နဲ့အဲ့ဒီသဘောတူညီချက်ကိုလက်ခံနိုင်ဖို့နှူးညံ့သိမ်မွေ့စွာဆောင်ရွက်နေတဲ့အကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ကပြောကြားခဲ့တယ်လို့အမျိုးသားလူညွန်ရေးကောင်စီပြောခွင့်ရအမျိုးသမီးကေတလင်ဟေးရန်ကပြောပါတယ်ဒါပေမဲ့ဒီလိုပြောဆိုမှုဟာလုံလောက်မှုမရှိဘူးလို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့လက်နက်ဆိုင်ရာညွှန်ကြားရေးမှူးလည်းဖြစ်မြေမြုပ်ပိတ်ပင်တာစီရေးဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ Steve Goose ကပြောပါတယ်လူသေးစနိုင်တဲ့အတွက်မြေမြုပ်ပိုင်းကိုပိတ်ပင်တဲ့နယ်ဆိုတာကိုလက်ခံတဲ့အချိန်ထဲမှာပဲနောက်နှစ်တွေအကြာကြီးအသုံးပြုနိုင်အောင်မြေမြုပ်ပိုင်းတွေဆက်လက်ပန်းဆိုင်ထားအောင်မယ်ဆိုတာဟာအတိတ်ပဲမရှိဘူးလို့ Steve Goose ကပြောပါတယ
် View American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေမနက်ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာသမ္မတဦးသိန်းစိန်ရဲ့လေးရက်ကြာတရုတ်နိုင်ငံခီးစဉ်မနေ့ကစတင်ရမှာတော့တရုတ်သမ္မတအပါအဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီကျင်ပင်အပါအဝင်တရုတ်ဆိုရတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံရမှာတော့နိုင်ငံဆက်ဆံရေးတွေတိုးတက်အောင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစိန်ကပြောဆိုခဲ့ပါတယ
်။အဲ့ဒါဒီကနေ့ကျွန်တော်ရဲ့ဒီတရုတ်ပြည်သူသမ္မတနိုင်ငံကိုလာရောက်တဲ့အထက်ကရွေးချက်ကလည်းနိုင်ငံခြားမှာကျွန်တော်တည်ရှိနေတဲ့ချစ်ကြည်နဲ့ပူးပေါင်းဆောင်ရွက်ရေးကိုပုံမှန်ပြီးတော့ခိုင်မြဲစေဖို့အတွက်ပဲဖြစ်ပါတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးအရအပြောင်းလဲတွေလှုပ်ဆောင်လာရတာကအနောက်နိုင်ငံတွေကအဆက်ဆံတွေများလာတာနဲ့အမျှတစ်ချိန်ကမြန်မာအစိုးရအပေါ်နိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာရိုက်ခတ်လာမလားဆိုပြီးတွက်ဆမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းခီးစဉ်ကိုဖိတ်ကြားခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ကတော့နိုင်ငံခြားဆက်ဆံရေးတွေကိုထိန်းသိမ်းဖို့ပြောဆိုခဲ့တာပါ။ပြောင်းလဲလာတဲ့အခြေအနေအောက်မှာနိုင်ငံစလုံးအတွက်ရေရှည်အကျိုးရှိစေမယ့်ချစ်ကြည်ရင်းနှီးမှုတွေအတွက်မှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်လက်ထိန်းသိမ်းသွားမှာဖြစ်တဲ့အကြောင်းတရုတ်သမ္မတကပြောဆိုသွားပါတယ်။သမ္မတဦးသိန်းစိန်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အိန္ဒိယမြန်မာနိုင်ငံတို့ကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ၅ရက်အနည်း60ပြည့်အဖြစ်စနေနဲ့တနင်္ဂနွေနေ့တွေမှာကျင်းပမယ်ဘေကျင်းမြို့ကအခမ်းအနားတွေကိုတက်ရောက်အောင်မှလည်းဖြစ်ပါတယ်မြန်မာအစိုးရကြီးကဲပြည်တော်ဝင်ယူခဲ့ပြီးတဲ့နောက်သမ္မတဦးသိန်းစိန်ဟာ2012ခုနှစ်မေလမှာတရုတ်နိုင်ငံကိုပထမဆုံးကြိမ်သွားရောက်ခဲ့သလို2012နဲ့2013ခုနှစ်တွေမှာလည်းကုန်သွယ်ရေးနဲ့ကုသရေးဝန်ကြီးဆိုင်ရာပြပွဲတွေညီလာခံတွေဒီကိုတက်ရောက်ရင်သွားခဲ့ဘူးပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုအောင်မြင်တယ်လို့ကြေညာလိုက်ပြီးအစိုးရပိုင်းသတင်းမီဒီယာကတော့အဲ့ဒီဒုံးကျည်ဟာနောက်ဆုံးပေါ်နည်းပညာအသုံးပြုထားပြီးပြစ်မှတ်ကိုမလွဲလန်းထိအောင်ပြစ်နိုင်တယ်လို့ပြောပါတယ်ဒီဒုံးကျည်ပြစ်လွတ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းလည်းကြီးရှုခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ကြေညာသွားခြင်းမရှိပါဘူးမြောက်ကိုရီးယားအစိုးရရဲ့ကြေညာချက်ဟာဂျာတာပရင်းနေတော့ကဂျပန်ပင်လယ်ပြင်ထဲကိုပြစ်လွတ်လိုက်တဲ့ပက်ထိန်ဒုံးကျည်၃ခုကိုရည်ညွှန်းတာဖြစ်နိုင်တယ်လို့အခက်ကတ်ထေကသုံးသပ်ပါတယ်တောင်ကိုရီးယားနိုင်ငံကတော့အဲ့ဒီဒုံးကျည်ဟာပင်လယ်ထဲကိုမကျခင်မိုင်150လောက်သွားတဲ့ပြစ်သွားခဲ့တယ်လို့အစောပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်နိုင်ငံကအကဲခတ်တွေကတော့မြောက်ကိုရီးယားနိုင်ငံမှာပြစ်မှတ်ကိုမလွဲလန်းထိအောင်ပြစ်နိုင်တဲ့ဒုံးကျည်မျိုးပန်ဆိုင်ထားတယ်လို့မသိထားဘူးလို့ပြောပါတယ်။ဝါရှင်တန်မှာတော့မြောက်ကိုရီးယားအစိုးရရဲ့စီးရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနကဝေဖန်ပြောဆိုလိုက်ပါတယ်
။ဟောင်ကောင်အချို့ရဲ့လွတ်လပ်စွာတရားစီရင်စနစ်ကိုထိပါလာတရုတ်နိုင်ငံကထိပါလာမှုကိုစန့်ကျင်တဲ့အနေနဲ့အင်အားတစ်ထောင်လောက်ရှိတဲ့ဟောင်ကောင်ကျွန်းကရှိနေတဲ့အမေရောင်ဝတ်စုံတွေဝတ်ဆင်ပြီးတော့တောက်ကြနေကအတန်တိတ်ချီတက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာဘရာဇီးလ်ကမ္ဘာဖလားအုပ်စုဒီနောက်ဆုံးပွဲစဉ်ဖြစ်တဲ့အီတလီနဲ့ဥရဂွေးပွဲမှာဥရဂွေးရှေ့တန်းလူလူးဝစ်ဆွာရက်စ်ကိုက်တာကိုခံလိုက်ရတဲ့အီတလီနောက်တန်းလူဂျော်ဂျီယိုကီယလီနီကဥရဂွေးရှေ့တန်းလူဆွာရက်စ်အပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာအလွန်ကြော်ချမှတ်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ FIFA ရဲ့ပြစ်ဒဏ်ရင်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့လုံးဝမှန်ကန်တယ်လို့ယုံကြည်ကြောင်းသူ့ရဲ့အင်တာနက်စာမျက်နှာကတောက်ကြနေမှာဖော်ပြပါတယ်။ဒါပေမဲ့ဆွာရက်စ်ကိုနိုင်ငံတကာပွဲ ကိုယ်ပွဲပယ်ပြီးတော့ဘောလုံးပွဲနဲ့ပတ်သက်တဲ့ကိစ္စတွေဘာမှမလုပ်ရဘူးလို့လေးလာပိတ်ပင်တဲ့ FIFA ရဲ့ဆုံးဖြတ်ချက်ဟာတိတ်ပြင်းထန်လွန်းနေတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးခဲ့ကြတာပါအခုဒီနိုင်ငံတကာတွေကအိနီဂျင်ထိုင်းနိုင်ငံအကြောင်းနဲ့စာပါမယ်ရှင်ပြီးခဲ့တဲ့လကအာနာသိမ်းခဲ့ပြီးတော့ထိုင်းနိုင်ငံကိုအုပ်ချုပ်နေတဲ့စစ်အစိုးရခေါင်းဆောင်ကဒီယာယီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲပြီးသွားပြီလို့ပြောပါတယ်ဒါပေမဲ့လို့အခုချိန်အထိအသေးစိတ်အချက်လက်တွေကိုထုတ်ပြန်ကြေညာခြင်းမရှိသေးတဲ့အကြောင်း VOA သတင်းတောက်စတီဖာမန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ဒေါ်လာလတန်ကပြောပြပေးပါမယ်ရှင်
ထိုင်းဗိုလ်ချုပ်ပရယုတ်ချန်အိုချာကယာယီဖွဲ့စည်းပုံခြေကံဥပဒေမူကြမ်းရေးဆွဲပြီးဖြစ်ကြောင်းနဲ့ဥပဒေပိုင်းကနေပြန်လည်လည်လာသုံးသပ်နေတယ်လို့ပြောပါတယ်။အဲ့ဒီယာယီဖွဲ့စည်းပုံခြေကံဥပဒေကိုထိုင်းဗီရင်မင်းမြတ်ရဲ့ထောက်ခံမှုရရှိဖို့နောက်လာကြပေးပို့မှာဖြစ်တယ်လို့လည်းပြောပါတယ်။ဒီယာယီဖွဲ့စည်းပုံခြေကံဥပဒေစတင်အာဏာသက်ရောက်နိုင်ဖို့နောက်ထပ်နှစ်လကြာနိုင်တယ်လို့လည်းထိုင်းစစ်ကောင်ဆောင်ကပြောပါတယ်။ထိုင်းပြည်ရင်ပေါ်တစ္ဆာစောင့်တည်သူရဲ့လို့လူအများသိတဲ့ private ကတောက်ကြနေကတနိုင်ငံလုံးကိုလွှင့်ထုတ်တဲ့ဒီယာယီဖွဲ့စည်းပုံခြေခံဥပဒေကြီးညာချက်နဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ကြီးညာခြင်းမရှိခဲ့ပါဘူးထိုင်းပြည်ရင်မင်းမြတ်အနေနဲ့နိုင်ငံရဲ့ခေါင်းဆောင်ဖြစ်ဆက်လက်ရှိသွားမှာဖြစ်တယ်လို့သူကပြောပါတယ်အတီးဖြစ်မဲ့ဖွဲ့စည်းပုံခြေခံဥပဒေမူကြမ်းကတော့ဆယ်လဆယ်လအတွင်းမှာမှအဆင်သင့်ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေဘိုးချုပ် private ကtime brothers ก็นี่ပြောခဲ့ပါလေ
สมาชิกรัฐสภาแต่ก็ถือว่าเป็นการบริหารประเทศในกรอบรัฐธรรมนูญฉบับใหม่ซึ่งเป็นผลมาจากการไปรูปประเทศไทยในทุกด้าน
ที่ผมชี้กันอุบัติสินเนี่ยဖြစ်ပြီးနောက်ပိုင်းမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှာဖြစ်ပြီးလွတ်တော်ရွေးကောက်ပွဲတွေကိုတော့နောက်နှစ်အောက်တိုဘာလမှာကျင်းပပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း time စစ်ကောင်းဆောင်က time brothers ကနေပြောသွားတာဖြစ်ပါလေဒါပေမဲ့လို့ရပောင်း300လောက်ကြာမဲ့အောက်ခြေသိမ်းပြုပြင်ပြောင်းလဲမှုတွေပြုလုပ်ပြီးစီးတဲ့အထိတော့စိတ်ရှည်တည်ခံကြဖို့ကိုလေ private ကတိုက်တွန်းခဲ့ပါလေ။ဒါအပြင်အရေးပေါ်ဥပဒေချမ်းတွေကိုလည်းမကြာမီရေးဆွဲမှာဖြစ်ပြီးအဲ့ဒီအတွက်ဆွေးနွေးပွဲတွေကိုဝင်ကြီးဌာနအလုံးကကိုယ်စားလှယ်တွေကိုလည်းတက်ရောက်ဖို့ဆင့်ခေါ်ထားတယ်လို့သိရပါလေ။ဖွဲ့စည်းပုံခြေကံဥပဒေအများပိုင်းကိုဖျက်သိမ်းပြီးလွန်ခဲ့တဲ့39ရက်ကသွေးမြေမကျခဲ့တဲ့အာဏာသိမ်းမှုအပြီးဘိုလ်ချုပ်ကြီးပရယုတ်ဟာအုပ်ချုပ်ရေးနှင့်တရားဥပဒေရေးအာဏာအလုံးတို့ကိုချုပ်ကန်ခဲ့တာဖြစ်ပါတယ်။ဒါဟာ1932ခုနှစ်ကဘီယင်စနစ်အုပ်ချုပ်မှုကိုဖျက်သိမ်းခဲ့ပြီးနောက်ပိုင်း19ချိန်မြောက်အောင်မြင်စွာအာဏာသိမ်းမှုပဲဖြစ်ပါတယ်။အရင်ရင်းနှီးရှင်နဝအစိုးရလက်ထက်ကမအောင်မြင်ခဲ့တဲ့အမျက်တော်ကြီးထုတ်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ငွေသန်းနဲ့ချီထုတ်ပေးဖို့အမိန့်ထုတ်တာကနေအစကမ္ဘာဖလားဘောလုံးပွဲတွေအလုံးကိုရုပ်သံထွင်းကနေအခမဲ့ပြတ်တာဘူးအမိတ်ပေးတာအဆုံးဘိုလ်ချုပ်ပရယုတ်ဟာအမိတ်ဒါဇင်ပေါင်းများစွာတို့ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ် NCPO လို့တို့ကခေါ်တဲ့ငင်းချင်းရင်းနဲ့တရားဥပဒေစိုးမိုးရေးအမျိုးသားကောင်စီကနေအတတ်ပညာရှင်တွေလှုပ်ရှားသူတွေနိုင်ငံရေးသမားတွေနဲ့သတင်းတောက်ပေါင်းယာနဲ့ချီပြီးခေါ်ယူစစ်ဆေးမေးမြန်းခဲ့တာလည်းဖြစ်ပါတယ်နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပိတ်ပင်ခဲ့ပြီးသတင်းမီဒီယာကိုလည်းစစ်တပ်ကနေစောင့်ကြည့်ခဲ့တာဖြစ်ပါတယ်မေလ22ရက်နေ့ကအာဏာသိမ်းခဲ့ပြီးခုလိုတောက်ကြံနေညနေပိုင်းရုပ်သံတွင်မိကွန်းပြောတာဟာဗိုလ်ချုပ်ကြီးပရယုတ်တွေပုံမှန်လိုဖြစ်နေပါပြီဒီတစ်ပတ်မှာတော့အာဏာမသိမ်းမီ3ရက်လောက်ကချခဲ့တဲ့မာရှယ်လော့ဥပဒေကိုဆက်ထားရတဲ့အကြောင်းကိုသူကရှင်းပြခဲ့ပါတယ်လွတ်လပ်စွာလှုပ်ရှားမှုတွေပေါ်အကန့်အသတ်တွေသိမ့်မရှိတဲ့အကြောင်းလည်းသူကထောက်ပြခဲ့ပါတယ်ဒါအပြင်သတင်းမီဒီယာအနေနဲ့အတီမပြုတ်နိုင်တဲ့သတင်းတွေကိုမဖော်ပြဘူးလေသူကသတိပေးခဲ့ပါလေဒီနေ့စစောပိုင်းကအစိုးရစန့်ကျင်တဲ့စန္ဒပြမှုတွေကိုဥဆောင်ခဲ့တဲ့ဒုတိယဝန်ကြီးချုပ်ဟောင်းနဲ့တိုင်ပင်ပြီးရွေးကောက်ခံအစိုးရကိုဖြုတ်ချဖို့ပူးပေါင်းကြံစည်ခဲ့တဲ့ဆိုတဲ့သတင်းဟာမဟုတ်မှန်ဘူးလို့လေသူကညှင်းဆုခဲ့ပါလေရှင
်အိနီဂျင်ထိုင်းနိုင်ငံရဲ့အခြေအနေကိုဒေါ်လာလာတန်ပြောပြခဲ့တာပါအခုရခိုင်ပြည်နယ်တွင်းနိုင်ငံသားစီစစ်မှုရှေ့အလားလာဘယ်လိုရှိလာမလဲဆိုတာကိုပြောပြပေးပါဦးမယ်ရှင် ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုခံထားရတဲ့ဗိုလ်ချုပ်မမအောင်ကရခိုင်ဒေသအတွင်းနေထိုင်သူလူမျိုးကြားတွေကိုအသေးချစီစစ်ပြီးနိုင်ငံသားဖြစ်ထိုက်သူတွေကိုအသိအမှတ်ပြုသွားမယ်လို့မြမငိမ့်ချမ်းရေးစင်တာမှနှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲရဲ့နောက်ဆုံးနေ့မှာပြောလိုက်ပါတယ်။နိုင်ငံတကာအကူအညီပေးရေး INGO အဖွဲ့အစည်းတွေနဲ့မနေ့ကတွေ့ဆုံခဲ့ပြီးအခုလိုပြောလိုက်တာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ဖို့အလားအလာများနေတဲ့ဗိုလ်ချုပ်မမအောင်ကမြန်မာနိုင်ငံသားအဖြစ်လျှောက်ထားကြတဲ့ဘင်္ဂလီလူမျိုးတွေကနိုင်ငံသားဖြစ်တိုက်သူတွေကိုသာအသေးစားအစီစစ်ပြီးမှနိုင်ငံသားအဖြစ်အသိအမှတ်ပြုသွားမယ်လို့မြန်မာညီညွတ်ရေးစင်တာမှပြုလုပ်တဲ့ဆွေးနွေးပွဲအပြီးမှာအခုလိုပြောကြားလိုက်ပါတယ်
။ပြီးခဲ့တဲ့ကာလတွေမှာရခိုင်တိုင်းသားတွေမြင်လာတော့ပေါ့နော်။ဒီစစ်စည်းလက်မှတ်အထုတွေနဲ့ရှိနေကြတယ်ဆိုတဲ့အရာတွေသူတို့ပြောကြတယ်။ဥပမာမြန်မာလူမျိုးတွေပေါ့တိုင်းသားဆိုတာတို့ရဲ့တိုင်းသားတဲ့မှာပေါ့နော်တရားကျော်မှာပါတယ်တရားတိုင်းသားပဲ။ဒါပေမဲ့ယနေ့ကဲမြင်တယ်မှာရောက်တယ်။ဘာကြောင့်ရောက်တယ်လဲဆိုတော့ဒီဘင်္ဂါလီပေါ့တို့အခုကဲမကအဖွဲ့တွေကခုနစီစီကတ်တွေကိုကမန်ဒီနဲ့ဆိုတဲ့နာမည်နဲ့လုတ်တယ်။အကြောင်းမို့ကမန်ဆိုလဲမယုံဘူးဆိုတော့မှယနေ့ကမန်တိုင်းသားတွေလည်းအကြောင်းမျိုးအကြောင်းမလို့ယနေ့ကဲမထဲမှာသွားနေရတယ်။ဘယ်ဟာမှန်နဲ့မှားတယ်ဆိုတာကတော့ဒါတွေကတော့အချင်းယူစီစီရမယ့်ကိစ္စပေါ့နော်။အခုပြက်စစ်လိုက်ရင်အကုန်ပေါ်တော့ပေါ့။ဒါကတော့လောဘကဝန်ကြီးဌာနလိုရမယ့်အပိုင်းပေါ့နော်။အဲ့တော့ပြီးခဲ့တဲ့ဟာတွေကတော့ကိုကတိတ်မဆွေးနွေးချင်ပါဘူး။ကိုအခုတောင်းဝန်ထောက်ထားချိန်မှာတော့နိုင်ငံသားဖြစ်တဲ့လူရောပြေးမယ်မပြေးတဲ့လူရောလုံအောင်ပြေးရအောင်ဒါတော့ကိုတို့တိတိကျကျလို့ရတာဒါနိုင်ငံတဲ့တိတ်အရေးကြီးတယ်မျိုးမျိုးလို့လူမျိုးမပြောဘူးလူမျိုးရင်လူမျိုးပြောဘယ်လိုသာဖြစ်နေတာနိုင်ငံတော်မှာဒါအကြီးအမားဆုံးသစ္စာဖောက်မှုဆို
ရခိုင်ဒေသမှာပဋိပက္ခတွေပေါ်လာပြီးမငြိမ်မသက်ဖြစ်လာရတာဟာဘင်္ဂလီမွတ်စလင်တွေရဲ့နိုင်ငံရေးကြီးမှန်းချက်တစ်ခုပေါ်အခြေခံခဲ့တာဖြစ်တဲ့အကြောင်းဒါကိုလည်းသူတို့ရခိုင်အမျိုးသားပါတီကဒီဆွေးနွေးပွဲမှာထောက်ပြခဲ့ကြောင်းပါတီခေါင်းဆောင်တူဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ်
ဒီဥစ္စာတွေကနိုင်ငံရေးကြီးမှန်းချက်ကြောင့်ဖြစ်တယ်။နိုင်ငံရေးကြီးမှန်းချက်နောက်မှာသူဘင်္ဂလီတွေကရိုဟန်ဂျာတိုင်းရင်းသားဖြစ်ရေးဆိုရယ်ဥပဒေချက်နဲ့သမိုင်းတွေကိုဟိုလိုပြောဒီလိုပြောဖြစ်စင်မဟုတ်တာတွေကိုအဟုတ်ပြန်လုပ်ပြီးမှနိုင်ငံတကာပရက်ရှာနဲ့လာတဲ့အခါမှာရိုဟန်ဂျာတိုင်းရင်းသားဖြစ်ရေးဆိုရယ်ဥပဒေချက်ကိုရပ်ပါဘင်္ဂလီဖြစ်တဲ့ဥပဒေအရနိုင်ငံသားဖြစ်စင်လမ်းကြောင်းကဝင်လာမည်ဆိုရင်ကျွန်တော်တို့ကလက်ကမ်းကြိုဆိုရင်အဲ့လိုမျိုးဆွေးနွေးပြီးမှလုံခြုံရေးချမ်းဖွံ့ဖြိုးတဲ့သဝန်ကြီးတခုဖြစ်အောင်ဖန်တီးလိုရဲဆိုတော့ကျွန်တော်ဒီမှာ
မြန်မာညီညွတ်ရေးစနာမှာတောက်ကြနေပြုလုပ်တဲ့နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိသူတွေနိုင်ငံသားအံအမတ်တွေပါတက်ရောက်တဲ့ဆွေးနွေးပွဲမှာဗိုလ်ချုပ်မမောင်အိုးကနိုင်ငံတကာ NGO တွေဟာမွတ်စလင်ဒုက္ခသည်တွေရဲ့စခန်းတွေကိုသာပို့ပြီးအကူအညီပေးနေတာမျိုးကတော့မဖြစ်သင့်ဘူးလို့သူဆွေးနွေးခဲ့ကြောင်းပြောပါတယ်
။ဒီ IDB ဆိုတဲ့ camp တွေကသွားကြည့်လိုက်လို့ရှိရင်အိမ်သားတွေ၊ညီလောင်းအိမ်သားတွေ၊ camp တွေ၊ဈေးခါတွေနဲ့အမဲတို့အဆင်ပြေနေတယ်ကိုယ်တို့ရဲ့တကယ်ရခိုင်တိုင်းသားအစ်စ်ရွာတွေမှာအင်တာမရှိဘူးမီးမရှိဘူးရေမရဘူးတဖက်ရတဲ့နေနေရတယ်ဆိုတော့ကိုက UN ဖွဲ့တွေကိုရောင်းရင်အဲ့တွေခေါ်သွားတယ်ကက်နေပြပြီးအဲ့ဒီရွာတွေခေါ်သွားတယ်ခင်ဗျားတို့ကြည့်ပါခင်ဗျားတို့ပြောတဲ့ IDB နဲ့ကျွန်တော်တို့ရဲ့တိုင်းသားနေနဲ့ကြည့် IDB ကကိုယ်တိုင်းသားတဲ့အစ်စ်မြင့်နေတယ်အဲ့တော့ခင်ဗျားတို့လူသားချင်းစာနာတယ်ဆိုတာဘယ်လိုကြည့်မှလဲအင်ရှင်ပြစ်တဲ့ကိုယ်တိုင်းသားတွေကစင်ရိတ်နေကြနေတော့မှဟုတ်တယ်မလားတဖက်နိုင်ငံကလာတဲ့နိုင်ငံသားဖြစ်တဲ့သူတွေကယနေ့အရှင်ပြင်းနေတယ်လို့ပြောရင်လည်းမမှားဘူးပေါ့ဆိုတဲ့ကျင်မှာရခိုင်တိုင်းသားတဲ့ခန္ဓာမှာပေါက်ပွဲတာဒီခေတ်ကတော့ကိုပြောလို့လေခေတ်ကာလစနစ်ကြောင်းသွားပါပြီဟနာအားလုံးကဒီမိုကရေစီပဲပုံဝင်နေနေမြင်မြင်သားပဲနော်ဟိုနိုင်ငံတော်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတွက်သူ့ဘက်ကလွင့်တဲ့ဟာတော့သူ့ဘက်ကကြောင်းမရှိဘူးနော်ကိုဘာလုပ်တယ်ဆိုတာကိုပြည်သူတွေသိရ
တကယ်တော့ဒီဆွေးနွေးပွဲဟာ2013ခုနှစ်တုန်းကရခိုင်ပြည်ပကစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံထားတဲ့ဆွေးနွေးပွဲဖြစ်ပြီးတီငိအေဂျင့်တဲ့ရခိုင်ဒေသဖုံမျိုးရေးဘယ်လိုလုပ်သွားမလဲဆိုတဲ့လုပ်ငန်းစဉ်6ခုကိုချပြဆွေးနွေးကြတာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာပြည်နယ်လုံခြုံရေးအပိုင်းနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကတင်ပြခဲ့တဲ့သဘောထားကိုဒေါက်တာအေးမောင်ကရှင်းပြပါတယ်
။ဒီ action plan ပေါ့နော်။ဒီရေးယူဆောင်ရွက်မယ့်အစီအစဉ်လုံခြုံရေးပိုင်းလို့ပြည်ထောင်စုဆိုရာရဲ့တာဝန်ဘာဖြစ်လဲ။နော်ပြည်နယ်ဆိုရာရဲ့တာဝန်ဘလို့ဖြစ်တင်တယ်လေပေါ့။နော်ဒီကရက်ကလာလုံခြုံရေးစိုးပေါက်ကျိုးပေါက်ခိတာတွေပုံမှာနောင်မဖြစ်အောင်ပြည်နေစိုးရကိုလုံခြုံရေးနဲ့ပတ်သက်လို့ကုတ်ကင်းစီမံပိုင်ခွင့်တွေဘလို့အထားအနှင်းထားရမှာလေးပေါ့နော်ဒါတွေကိုဆွေးနွေးကြပါတယ်အဲ့ခါမှာနေဆက်လုံခြုံရေးချန်စီယိုကာရာနောက်ပေးနေတဲ့လုံခြုံရေးနေဆက်ဒေသမှာရှိတဲ့နေဆက်လုံခြုံရေးရေးတက်ဖို့ရဲ့တာဝန်လုပ်ပိုင်ခွင့်အဲ့လိုလုပ်ပိုင်ခွင့်အတွက်လိုအပ်တဲ့ဥပဒေနေဆက်ဒေသမှာရှိတဲ့ကြီးရွာတွေပုံမှာလုံခြုံရေးဘလို့စစ်စစ်သွားမလဲ။နော်ဒါပေကိုအသေးစိတ်ညီပါလောက်ဆွေးနွေးကြပါလေ
။ Action Plan လို့ခေါ်တဲ့အေဂျင့်လုံုံဖွံ့ဖြိုးရေးလုပ်ငန်းစဉ်6ခုထဲမှာပြည်내လုံုံရေးအရေးပေါ်ကာလကံတွင်မှု ပြန်လည်ထူထောင်နေရခြားရာရေး1982နိုင်ငံသားဥပဒေအရဘယ်လိုအကောင့်ထဲပေါ်တင်တယ်လဲဒေသလူမှုစည်းဝါးဖွံ့ဖြိုးအောင်ဘာတွေလုပ်ပေးမလဲမတူကွဲပြားတဲ့လူအဖွဲ့အစည်းတစ်ခုဟန်ချက်ညီညီငြင်းညမ်းစွာဘယ်လိုနေထိုင်သွားမလဲစတဲ့ခေါင်းစဉ်6ခုနဲ့ဆွေးနွေးခဲ့ကြကြောင်းသိရပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာပြည်ပဗန်လုပ်ငန်းတွေကလုပ်ငန်းခွဲတွေကိုဒီနှစ်စက်တင်ဘာလမှာစပြီးတော့ခွင့်ပြုတော့မှာပါ။အဲ့ဒီလိုဖွင့်ချခြင်းအတွင်းပြည်တွင်းဗန်လုပ်ငန်းရှင်တွေရည်တည်ရှင်သန်နိုင်အောင်လိုအပ်တဲ့နည်းဥပဒေနဲ့နည်းပညာတွေအမြန်ဆုံးပြဋ္ဌာန်းပေးဖို့ဗဟိုဗန်ကိုတောင်းဆိုထားတယ်လို့ပြည်သူ့လွှတ်တော်ငွေကြေးဆိုင်ရာကော်မတီပြောခွင့်ရသူက VOA ကိုပြောပါရတယ်။အခုလိုပြည်ပဗန်လုပ်ငန်းခွဲတွေဗန်ခွဲဖွင့်ပြီးတော့ဒီဝင်ရောက်လာမှာကိုမြမစီပွားရေးလေလာဆောင်ကြည့်သူတွေကလည်းကြိုဆိုကြပါတယ်။အဖြစ်ဆုံးကိုတော့ရန်ကုန်အခြေစိုက်ဖွေရည်သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။ပြည်ပကနိုင်ငံသားဗန်ကြီးတွေမြန်မာနိုင်ငံအတွင်းမှာလာရောက်ဖွင့်လှစ်ဖို့ဒီနှစ်စမ်းပိုင်းမှာစီစဉ်ထားပေမဲ့ပြည်တွင်းကဗန်လုပ်ငန်းရှင်အတိုင်းဝန်းတွေအကြမ်းမှာစွဲအမှုတွေရှိခဲ့တာကြောင့်နှစ်ဝက်ကျိုးတဲ့အထိအကောင့်ထဲမပေါ်ခဲ့ပေနဲ့လက်ရှိအချိန်မှာတော့2014ခုနှစ်စက်တင်ဘာလတည်းမှာပြည်ပကဗန်ခွဲတွေဗန်ခွဲ5ခုလောက်တိဖွင့်ခဲ့ပြီမယ်လို့ဘိုးဗန်ဒုက္ခရဦးဆောင်ကဇွန်လ25ရက်နေ့ပြည်သူ့တော်မှာပြောဆိုသွားခဲ့တာပါ။အခုလိုနိုင်ငံသားဗန်တွေဖွင့်ခွင့်ပေးတော့မှာဖြစ်ပေမဲ့လက်ရှိမြန်မာနိုင်ငံအတွင်းခိုင်မာတဲ့ငွေကြေးမူဝါဒချမှတ်ထားတာပုပ်ပလိကဗန်လုပ်ငန်းတွေနဲ့ပတ်သက်တဲ့ဥပဒေတွေနည်းဥပဒေတွေတေချာမရှိသေးတာကြောင့်ဒီဥပဒေတွေအမြန်ဆုံးပေါ်ထွက်လာဖို့ဘိုးဗန်ဘက်ကဆောင်ရွက်ပေးတင်တယ်လို့အကြံပြုတိုက်တွန်းထားတဲ့အကြောင်းပြည်သူ့တော်ဗန်များနဲ့ငွေကြေးဖွံ့ဖြိုးမှုကော်မတီရဲ့ပြောခွင့်ရှိသူဦးဖြိုးမြင့်သိန်းကပြောပါတယ
်ဒီပြည်သူ့တော်ဗန်ငွေကြေးကော်မတီလည်းကျွန်တော်တို့ဆိုရယ်ဒီလာမယ့်အနေအထားပေါ်မှာအများကြီးအားရောက်တာမျိုးမဟုတ်သေးတဲ့နဲ့ပထမအချက်ခံ၅ဘန်လောက်ဒါလို့ဆိုတော့ကျွန်တော်တို့ကဟိုတပေါ်ရရှိပါတယ်။အားကြောင့်လဲဆိုတော့ဟိုပထမတစ်ဆင့်ပြီးတစ်ဆင့်ကျွန်တော်တို့သွားဖို့လိုတယ်။နောက်တစ်ဆင့်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့မွေကြီးမူဝါဒနဲ့ပတ်သက်ပြီး master plan တစ်ခုရေးဆွဲပြီးဆောင်ရွက်ဖို့ကြိုးပမ်းတယ်လို့ကျွန်တော်တို့ထင်တယ်။နောက်တစ်ချက်ကပုပ်ပလိကဘန်ကြီးအတွက်ဥပဒေပေါ့နော်။ဟိုအမြန်ဆုံးထုတ်ပြန်နိုင်ဖို့အတွက်လည်းကျွန်တော်တို့ကဘိုးဘန်ကိုတိုက်တွန်းတယ်
မြန်မာနိုင်ငံဗန်လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုရည်ရည်ပြီးတော့အခုလိုနိုင်ငံတကာဗန်တွေကိုမြန်မာနိုင်ငံတွင်းမှာလာရောက်ဖွင့်လှစ်ပေးဖို့အခြေလမ်းပြင်ဆင်နေတဲ့အတွက်ရွေးချယ်ရေးကော်မတီရဲ့စီစစ်ရွေးချယ်မှုနဲ့နိုင်ငံသားဗန်ခွဲတွေကိုဖွင့်ခွင့်ပေးမှာဖြစ်တယ်လို့လည်းဘိုးဗန်ဒိုကရာဦးဆောင်ကပြောပါတယ
်အရင်တော့အတိုင်းပါပဲကျွန်တော်တို့ဘယ်လိုခေါ်မလဲဆိုတော့အလုံးအသင့်တီအောင်ပေါ့နော်အသင့်တီအောင်ဆိုတော့ဘယ်လိုလဲဆိုတော့စီရင်ဗန်တွေကကိုလည်းကျွန်တော်တို့ကထိုက်တင်တဲ့လောက်ကာကွယ်မှုရမယ်။နောက်ပြည်တွင်းဗန်ဒီထိုက်တင်တဲ့လောက်ကာကွယ်မှုရပြီးတော့ကျွန်တော်တို့ဒီဟိုပြည်တွင်းလုပ်ငန်းတွေကိုနောက်ပြီးတော့ပြည်တွင်းဟို